မြန်မာလူလာရေးဖခင်ကြီးဘုကြောင့်ဆန်းရဲ့ဇနီးလက်ဖြစ်မြန်မာဒီမိုကရေစီကောင်းဆောင်တောင်းဆန်းစုကြည်ရဲ့ကျေးဇူးရှင်မိခင်ကြီးလက်ဖြစ်ခဲ့ဘူးတဲ့တော်ခင်ကြီးဟာထောင်960ဆစ်ခုဒီဇင်ဘာလ19ရက်နေ့ကကွယ်လွန်သွားခဲ့တာဖြစ်ပါတယ်တော်ခင်ကြီးကွယ်လွန်ခဲ့တဲ့19ရက်နေ့ပြည့်ဆွန်ကျွေးတရားနာပွဲကိုဘာမှဖွင့်လို့ခေါ်တဲ့မြန်မာနေရောမျိုးကမြန်မာရေးလှရှားသူတွေကတမယန ီးအခုတစ်ပတ်တင်ဆက်မယ့်အမျိုးသမီးများစီစဉ်ပါလားကျွန်တော်တို့တင်ဆက်ပေးသွားမှာပါအဲ့ဒီစီစဉ်ရဲ့အစပိုင်းမှာတော့ကဗျာဆရာစာရေးဆရာမောင်ဆွမ်းကြီးရဲ့ကဗျာနဲ့စမှာဖြစ်ပြီးအဆုံးပိုင်းမှာတော့ကဗျာဆရာတင်မိုးရဲ့ကဗျာနဲ့တင်ဆက်ထားပါတယ်ဒီဟာကိုထိုင်းနိုင်ငံချီဆိုင်ဒီဝေတင်းတော့ .a မှာကနေတင်ဆက်ပြရတာဖြစ်ပါတယ်ခင်ဗျာ
ကဗျာရဲ့ကောင်းခြင်းကမဟာအသီးရိပိဒမဘွဲ့ရမြန်မာပြည်ခင်ဒေါက်ခင်ကြီးတဲ့ကဗျာကအောင်ဆန်းဇာနီမြန်မာပြည်ရဲ့ပါရမီဖြစ်ပေဇနီကောင်သုကြည်ဇာနီမြန်မာပြည်ရဲ့ပါရမီဖြစ်ခဲ့မိခင်ကောင်မြန်မာပြည်ရဲ့ဇာနီဇာနီပါရမီဖြစ်ပေတသက်နှစ်ဘဝဖြစ်ဆွမ်းရသည်မြမမိခင်ဒုဥတင်ကြီးကောင်းငင်ဘုံကလက်မှန်ပြမြမလူပေါအောင်စေတော်မြမအောင်ပန်းလန်းစေတော်မြမနောင်ရေးအေးစေတည
်မြမလွတ်လပ်ရေးဖခင်ဘိုးချောင်အောင်စန်းရဲ့ဖြစ်စလီမြမဒီမိုကရေစီကောင်းဆောင်ရင်းမြစ်ရေးနိုဘယ်ဆုရှင်ဒေါက်အောင်ဆန်းစုကြည်ရဲ့မိခင်ဒေါက်ခင်ကြီးတယောက်ပြန်လွန်သွားခဲ့တာဟာဒီဇင်မာလာထဲမှာဆိုရင်18နှစ်တိုင်တိုင်ပြည့်ခဲ့ရရှိပါတယ်။မဟာသီရိသုဒ္ဓမဒေါခင်ကြီးဟာ1912ခုနှစ်မြောင်းမြမြို့မှာမွေးဖွားခဲ့ပါတယ်။မိဘနှစ်ပါးကတော့ဦးဖိုးမြင့်နဲ့ဒေါ်ဖားစုလိုဖြစ်ပြီးဒေါခင်ကြီးဟာကြီးမနိုင် AVN မိန်းကလေးထက်တန်းကျောင်းကနေဆယ်တန်းအောင်ခဲ့ပါတယ်။တားဖွားနဲ့တူနာပြုတ်တင်တန်းတွေကိုဒက်ဖရင်အမျိုးသမီးစေယုံနဲ့ရန်ကုန်စေယုံကြီးတို့မှအောင်မြင်ခဲ့ပါတယ်။ဒေါခင်ကြီးဟာတူနာပြုတ်ဆရာမအဖြစ်အမှုထမ်းခဲ့စဉ်ကာလကရန်ကုန်စေယုံကြီးပေါ်မှာကိုရီးကိုတာမငဲ့ွက်ပဲဈေးဝါပစ္စည်းတွေမပြည့်စုံတဲ့ချားကလူနာတွေကိုမညိုမညင်အနစ်နာခံပြီးပြုစုကူကပေးခဲ့တဲ့ဆရာမတဦးလည်းဖြစ်ခဲ့ပါဗါး။အဲ့ဒီအချိန်ကာလတုန်းကဂျပန်ခေတ်ဖြစ်တာကြောင့်ထိခိုက်ဒဏ်ရာရရှိခဲ့တဲ့ပြည်သူရဲဘော်အဖွဲ့ဝင်တွေစစ်ကောင်းဆောင်နိုင်ငံရေးကောင်းဆောင်တွေကိုကြီးစံဘုံစံနေချားကပဲကျမကြီးအတွက်သက်ဆွန့်ကြိုးပမ်းခဲ့တဲ့အမျိုးသမီးတဦးဖြစ်ပါတယ်။ဒီဆေးရုံကြီးပေါ်မှာပဲဘိုးကျော်အောင်ဆန်းနဲ့တွေ့ဆုံမြေတားမျှခဲ့တာပါ။ဘိုးကျော်ဟာတီတီဖြောက်မှတ်ပြီးရိုးသားပွင့်လင်းသူပြီးပြီးဆီယာမလေးဒေါခင်ကြီးကိုပိုးပန်းခဲ့တာတွေကလည်းဘိုးကျော်အောင်ဆန်းရဲ့ရဲဘော်ရဲဘက်တွေကပြောမဆုံးနိုင်အောင်ဖြစ်ခဲ့ရပါတယ်။အဲ့ဒီအချိန်ကဆီယာမလေးဒေါခင်ကြီးတိုက်မှဆေးတောက်မယ်ဆိုတဲ့ဘိုးကျော်ဟာအဲ့ဒီခေတ်ကနာမည်ကြီးလာတဲ့တခြင်းဖြစ်တဲ့ဆီယာမကိုပဲအသေးစိတ်အောင်ချစ်မိတယ်ဆိုတဲ့သေးသွားနဲ့လည်းပိုးပန်းခဲ့တယ်လို့ဆိုသမှတ်ရှိခဲ့ပါတယ
်။ကုန်ကြူပြတ်တဲ့မုန်းနှမကြီးတရားကားကိုပြီးဆရာမကိုပဲအသက်ကျွေးအောင်ချင်းမီ
1942ခုနှစ်စက်တင်ဘာလ6ရက်နေ့မှာတော့နိုင်ငံရေးကောင်းဆောင်လက်ဖြစ်ကျောင်းသားကောင်းဆောင်လက်ဖြစ်တဲ့တခင်အောင်ဆန်းနဲ့ဒေါခင်ကြီးဟာလက်ထက်ခဲ့ပါတယ်ဒီနောက်သာသမီ3ယောက်ထွန်းကားခဲ့ပါတယ်ဒီနောက်ဒေါခင်ကြီးဟာသူမတန်ရောစဉ်ရှိခဲ့တဲ့သူနာပြုလုပ်ငန်းတွေလည်းကျင်းကွာသွားခဲ့ပါတယ်အဲဒီကနေနိုင်ငံရေးလောကရဲကိုရောက်ရှိလာခဲ့ပြီးပြည်သူရဲဘော်ဌာနချုပ်မှာပြည်သူရဲမေဌာနကြီးမှုဖြစ်လာခဲ့ပါတယ်။ဘိုးကျော်အောင်ဆန်းကြာဆုံးသွားပြီးတဲ့နောက်မှာတော့လူမှုရေးလုပ်ငန်းတွေကိုစောင့်ချလုပ်ကြံခဲ့ပြီးမိခင်နဲ့ကလေးကျမကြီးစောင့်ရှောက်ရေးဌာနရဲ့ညွှန်ကြားရေးဝန်ဖြစ်တာဝန်ယူခဲ့ပါတယ်။ဒေါခင်ကြီးတို့မိသားစုနဲ့အနီးစပ်ဆုံးဆွေမျိုးပွားနေထိုင်ခဲ့တဲ့တခင်အုံးမြင့်ကတော့ဒေါခင်ကြီးအကြောင်းကိုအခုလိုပြောပြခဲ့ပါတယ်
။ကိုကိုရေးကသူကလူမှုဝန်ထမ်းလုပ်ငန်းကိုတိတ်ဝါသနာပါတယ်။သူကပထမဆရာတက်တင်အောင်တယ်ဆရာတက်တင်အောင်ပြီးတော့ကျောင်းဆရာမလုပ်ခဲနဲ့လူနာပြုတ်လုပ်မယ်ဆိုတော့မိသားစုကအကုန်ဝိုင်းကျက်တယ်အဲတော့တယောက်ကဆိုရင်နင်လူနာပြုတ်ကလကဘလောက်ရမှာလဲငါတနစ်စာအကျိုးပေးမယ်ဆိုတော့ပြောတယ်မရဘူးသူကသွားပြီးတော့လူနာပြုတ်တင်နှန်းတက်ပြီးတော့လူနာပြုတ်အလုပ်ဝင်လုပ်တဲ့အခါကျတော့ကောင်းဝန်ဝတ်နိုင်ငံသားတွေနဲ့အတူလုပ်ရတာအဲသူတို့ခေတ်တုန်းကတော့ရှေ့ဥမှာလူနာပြုတ်တာဝန်ကျပြီဆိုလို့ရှိရင်နေ့နေ့ညထိုင်နေရတာမဟုတ်ဘူးနောက်ကိုအများကြီးရှောက်နေဝတ်ထဲမှာတော့လူနာတွေကအော်ရဟစ်တယ်ဆိုရင်သွားဖြစ်ချင်းမေးပြဝင်နေတဲ့တိုင်မင်းပြီးထိမှတ်ပြီးအဲ့လိုလုပ်ရတာပဲသူကနောင်မြမှာလည်းပဲဂျပန်ခေတ်ကဆေးရုံမှာဝင်ပြီးတော့အကူအညီပေးခဲ့သေးတယ်နိုင်ငံပါသွားတယ်နိုင်ငံညာကနေပြန်လာတယ်ပြန်လာပြီးတော့အဲ့လိုနောင်မြဆေးရုံမှာအကူအညီပေးတယ်န နောက်ပိုင်းရန်ကုန်မှာလာပြီးတော့စစ်စစ်ဟုတ်မှာအလုပ်လုပ်ရင်းနဲ့ဘုကျောင်းဆန်နဲ့တွေ့ပြီးတော့လက်ထပ်တာပဲ
ဒေါခင်ကြီးဟာ1948ခုနှစ်ကနေ1952ခုနှစ်ထိအမျိုးသမီးအမတ်ဖြစ်ရွေးချယ်ခံခဲ့ရပါတယ်ဒါပေမဲ့သူမဟာဝင်ကြီးမလုပ်ခဲ့ပါဘူးမြန်မာနိုင်ငံအမျိုးသမီးများအသင်းအကော်မတီရဲ့ဥက္ကဋ္ဌဖြစ်လဲဆောင်ရွက်ခဲ့တယ်လို့1958ခုနှစ်မေလမှာတော့ပြည်ထောင်စုအမျိုးသမီးများအဖွဲ့ရဲ့ဥက္ကဋ္ဌလည်းဖြစ်ခဲ့ပါတယ်1960ပြည့်နှစ်မှာတော့အိန္ဒိယပြည်ကိုတွားရောက်ခဲ့ပြီးမြန်မာတန်အမတ်ဖြစ်အမှုထမ်းရွက်ခဲ့ပါတယ်ဒေါခင်ကြီးရဲ့ဖြောက်မတ်သေးချာမှုစီးစနစ်ကြီးမှုကိုကျင့်တရားကောင်းမှုအခွင့်အရေးကိုမမက်မောမတရားမှုတွေကလည်းထူးခြားလာတာမို့တခင်အုံးမြင့်ကအခုလိုရှင်းပြခဲ့ပါတယ်
။သူကစိတ်ကြီးစက်တဲ့နေရာတကမှာငါတို့ငွေကြေးနဲ့ပတ်သက်ပြီးတော့လည်းပဲအင်တန်ကြီးကြီးကြပ်ကြပ်နိုင်တယ်။သူကိုရဲကိုတာနဲ့ပတ်သက်ပြီးတော့ချင်းချင်းလင်းလင်းအလုပ်လုပ်တယ်။ conference လို့ပါတော့သွားတော့လည်းပဲ conference မတိုင်နဲ့သူ့ကိုဒီရိတ်တွေပါတွေအကုန်တင်ရတယ် director တွေပါတွေကတင်ပြီးတော့သူကအဲ့ဒီအတိုင်းထုတ်ယူပြီးတော့သွားတာပဲ။ဟိုကျတော့ထပ်တင်ရင်သူကပေးလို့ပေးထားမှရှိဘူး။တန်ချေမလို့တဲ့ခါကျတော့သူ့တချို့ကတိတ်မကြည့်ရဘူး။နောက်အဲ့ဒီကနေပြီးတော့အနာယူပြီးတော့အင်ဒီယတာမှဖြစ်တယ်လေ။အင်ဒီယမှာဆိုလို့ရှိရင်လည်းနေရင်းနဲ့အင်တန်ရင်းနေပြီးနေသူကတော့မိသားစုလိုပဲသူတို့ဘိုးကျောင်းအောင်တောင်ဆိုတော့ခင်မင်းနေနေရတယ်။နောက်ပြီးတော့သူကအမတ်ဖြစ်ကနေအနာယူတော့လည်းပဲသူတဲ့လူတွေလိုမဟုတ်ဘဲနဲ့တန်အခွင့်အရေးနဲ့ပတ်သက်ပြီးတော့ဒီဘက်ရလို့ဟုတ်ဒီစစ်ကြီးကဝယ်တာတို့သူ့ဆောင်းတာတို့အကောက်ဖုံမဲ့ဘယ်လိုတခါမှမလုပ်ခဲ့ဘူး။အကန်ကြီးမိသားစုတွေကိုဓာတ်ကြိုက်ကြိုက်ရုပ်ပါလို့ပေးတော့ကသူယူမှမယူပဲပဲ
။
အဲ့လိုနေခဲ့တာ။
ဒေါခင်ကြီးဟာသားသမီးတွေကိုပြုစုပျိုးထောင်တဲ့အခါမှာလဲမြမလူမှုရေးအကျင့်စရိုက်တွေနဲ့ကိုကျင့်သီလကိုတန်ဖိုးထားတတ်အောင်စင်ပြပေးခဲ့ပါတယ်။သူမရဲ့ပြုစုပျိုးထောင်ပေးမှုတွေကြောင့်မြမဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာနိုင်ငံသားမှနှစ်ပေါင်းများစွာနေထိုင်ခဲ့ရပြီးမြမယဉ်ကျေးမှုမြမဓလေ့အဖြစ်အဆုံနဲ့မြမဆန်နေတာကိုလည်းတွေ့ရပါတယ်။ဒေါအောင်ဆန်းစုကြည်ဟာဖခင်မြစ်တာကိုငတ်မုတ်ခဲ့ပြီးမိခင်ရဲ့စီကံစနစ်ကျစွာသွန်သင်ထိန်းချုပ်မှုအောက်မှာကြီးပြင်းခဲ့ရတာကြောင့်သူမရဲ့တွေ့ကြုံရတဲ့အခက်အခဲတွေဒုက္ခတွေကိုတည်ငြိမ်ငြိမ်နဲ့ကျော်လွှားဖြေရှင်းအောင်မြင်နိုင်ခဲ့ပါတယ်။ဒေါခင်ကြီးဟာကွယ်လွန်ခံပြီးမြန်မာပြည်အလွန်ဆိုးဝါးနေချိန်မှာ1988ခုနှစ်ဒီမိုကရေစီရေတော်ပုံကြီးကိုသူမဟာတွေ့ကြုံသွားခဲ့ရပါတယ်
။ဗမာ့ကျောင်းထဲမှာပဲအဲဒီကျောင်းသားတွေဆန္ဒပြအောင်နေပြီးအဲဒီဖုံးမော်လိုဘာလို့တက်ချက်တဲ့တရင်းကဖတ်ပြီးတော့အဲဒီစကဲနေတာဖြစ်တဲ့ဥစ္စာအဲတရင်းကဆော့ဖတ်ပြီးတော့နောက်တနေ့ဘဝကတော့အာဒါလို့ပြမှာပြရင်ဒါလို့ဖြစ်ရပြီးတော့အတက်တော့ရှိလို့ရှင်23နှစ်ဟောဒီခက်မှာမိုးကြဟိုးတဲ့စာကြီးလိုပဲပေါ့ဘကဝကပြောတယ်အဲ့ဒီကလေးကလို့တော်တော်လိမ္မာတယ်ရမ်းတယ်ညီငယ်တို့ဘာလို့မှလည်းတော့ကောင်းဆောင်ပြောဟာဖြစ်မှဖြစ်မှလေတဲ့အဲစာကြီးလိုပါပဲလားဆိုပြီးတော့ဒီတစ်ခါတောက်တောက်နေတယ်ဒီနေ့လုံးမျက်နှာလည်းမကောင်းဘူးဆိုတော့ကျမကြီးကလည်းနည်းနည်းဆိုးပြီးဆုံးကြတယ်ဆိုးလာတယ်လေးဆက်ပြီးဖြစ်လာတယ်နည်းနည်းကြီးဆက်ဆုပ်ရတော့ပေါ့ပထမတော့အားကြီးစာကြီးဖြစ်လာတယ်နောက်ပိုင်းကျတော့ရှားဘူးဆုပ်လို့မရဘူးပါလို့အဲ့လိုအခြေအနေမျိုးဖြစ်ပြီးတော့အဲ့နောက်ဆုံးကြတိတိတိတိချင်းကျွန်တော်ရဲ့ဖြစ်ခဲ့တာပြောဟိုမှာမတ်ချက်28ရက်နေ့မှာလေးဆက်တာပဲ
ဒေါက်ကကြီးကွယ်လွန်ခဲ့ချိန်မှာတော့သူမရဲ့ဇာကနာကိုမြန်မာနိုင်ငံသားပြည်သူပြည်သားများနဲ့အတူကျောင်းသားတွေဟာအများဆုံးလိုက်လံပို့ဆောင်ကြတာကိုလည်းတွေ့ရပါတယ်ဒေါက်ကကြီးဟာအမေရိကန်နိုင်ငံကပေးအပ်ခဲ့တဲ့မြန်မာမိခင်ဘွဲ့ကိုလည်းရရှိခဲ့တယ်လို့1952ခုနှစ်မှာတော့မဟာတိရိတုဒ္ဓမဘွဲ့ကိုရရှိခဲ့ပါတယ်1955ခုနှစ်မှာတော့ထိုင်းနိုင်ငံအုပ်ဆောင်ဖွဲ့ရဲ့အမြင့်မြတ်ဆုံးတစိုက်ကိုလည်းပြည့်အပ်ခြင်းခံခဲ့ရပါတယ်။ဒေါခင်ကြီးတို့မိသားစုဟာမြန်မာနိုင်ငံကပြည်သူပြည်သားတွေရဲ့လေးစားချစ်ခင်မှုယုံကြည်မှုကိုခံခဲ့ရတာကြောင့်မြန်မာတမိုင်းမှာတော့တကယ့်ကိုထူးခြားတဲ့မိသားစုလို့ပြောလို့ရပါတယ်ရှင
်။မိခင်စာနီဒေါခင်ကြီးလူပြည်မှာသူ့ကြီးရဲ့မျက်မိခင်ကြီးလင်တဲ့အပြုံးဆန်းကျင်သူခင်မမရင်ပါလှနှလုံး